နိုင်ငံတော်အကြီးအကဲပြည့်စုံမှုနဲ့အလဲဒမီဒီယာကအိဒါချုပ်အပါဝင်သတင်းသမား၃ဦးကိုဖမ်းဆီးဖို့အာဏာပိုင်ကမနေ့ကညပိုင်းမှာရန်ကုန်မြို့ကအလဲဒမီဒီယာရုံးကိုလာပြီးတော့ရှာဖွေခဲ့ကြတယ်လို့အလဲဒမီဒီယာရဲ့တာဝန်ရှိသူတွေကပြောကြပါတယ်ဘယ်ကိစ္စကြောင့်နိုင်ငံတော်အကြီးအကဲပြည့်စုံလာလဲဆိုတာကတော့အခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီကြောင့် Viewing Memorial သတင်းတော့မေခါက11 Media ရဲ့ Editor တူကိုဆက်သွယ်နေမြန်ပြီးသတင်းပေးပို့ထားပါတယ
်11 Media ကတာဝန်ခံ Editor ချုပ်တာဝန်ခံ Editor နဲ့အကြီးတန်း Editor စတဲ့သတင်းသမား3ဦးကိုနိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန် 905 ခန်းနဲ့အာဏာပိုင်တွေဘက်ကဖမ်းဆီးဖို့ဒီနေ့ညနေပိုင်းမှာအလဲဒမ်းမီဒီယာရုံးခန်းကိုလာရောက်ရှာဖွေသွားခဲ့ပါတယ်။အလဲဒမ်းမီဒီယာကအမှုဆောင်အက်ဒါကူဦးက VOA ကိုအခုလိုပြောပြသွားတာ
ပါ။ဒီချာတော့အသေးစိတ်တော့ကျွန်တော်မသိရသေးဘူးခင်ဗျာ။ပုံမှန်95ခကူးနဲ့အမှုဖွင့်ထားတယ်ဆိုတော့သိရပါတော့နော်။အက်ဒါချုပ်ကိုကျော်စောလေးရယ်၊ကောင်းဝဲအက်ဒါကိုလူမျိုးလေးရယ်၊အကြီးတန်းအက်ဒါကိုဖြိုးဝင်အဲ့တော့ရပါတော့နော်။ဒီကလာပြီးတော့ဖမ်းလိုက်ကြရင်ဒီပေါင်ပိတ်တဲ့ခြင်းဖြစ်လို့ရုံးမှာဒီလိုတော့ဆိုလို့မရှိကြတဲ့ဆိုတော့ဂျုံးစီမှာဒီကိစ္စကိုလည်းဆက်လက်ပြီးဆောင်ရွက်မယ်အစလိုက်ဘိုက်ခွန်ပြီးကျွန်တော်ပြန်ချိန်ထားပါတယ်။ဘာကြောင့်လဲပုံမှန်95ခုဖွင့်လို့ဆိုတော့ကျွန်တော်တို့အသေးစိတ်မသိဘူး။ဒီကြားထဲမှာပါတဲ့ဒီအကြောင်းရာဒီအကြောင်းရာကိုကျွန်တော်တို့ပြောလာတယ်မဟုတ်ဘူး။ဘာလို့လဲကျွန်တော်လည်းမသိရလို့ဖြစ်တာ။အတိအကျ95ခုနဲ့အမှုဖွင့်တာဆိုတာမှန်တယ်။ခုန3ရောက်ကိုဆိုတာလည်းမှန်ပါတယ်။ဇာတ်လမ်းပိုင်းရတော့ကျွန်တော်အသေးစိတ်တော့မသိသေးပါဘူး
။အဲ့ဒါချုပ်ကျော်စောလင်းတာဝန်ခံအေဒါကိုနေရီမင်းနဲ့တာဝန်ခံအေဒါကိုဖြိုးဝေဝင်းတို့၃ယောက်ကိုဖမ်းဆီးဖို့ပုံမှန်905ခန်းနဲ့အရေးယူပေးဖို့တာမွေတရားရုံးကိုဦးတိုက်လျှောက်ထားခဲ့တဲ့အတွက်အခုလိုလာရောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့အလဲဒမ်းမီဒီယာကဆိုပါတယ်။ဒါပေမဲ့လည်းဘသူကတရားလိုအဖြစ်တိုင်ကြားအမှုဖွင့်ထားတယ်။ဘယ်သတင်းကြောင့်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရှာဖွေတဲ့အချိန်မှာတော့သတင်းတောက်သူကိုရှာမတွေ့တဲ့အတွက်မဖမ်းခဲ့ရဘူးလို့အမည်မဖော်လိုသူရဲရာစီတဦးကဆိုပါတယ်။ဒီလိုသတင်းတောက်တွေကိုလာရောက်ရှာဖွေဖို့စာနယ်ဇင်းကောင်စီနဲ့ညှိနှိုင်းတိုင်ပင်ခဲ့တာမရှိဘူးလို့လည်းစာနယ်ဇင်းနဲ့နှီးစပ်တဲ့အတိုင်းဝိုင်းကပြောပါရယ်။မြန်မာဂျာနယ်လစ်ကိုရဲကကူစီရာလိုင်ကတော့ဒီလိုလာရောက်ရှာဖွေတဲ့ကိစ္စကိုအခုလိုဝေဖန်ပြောဆိုလိုက်ပါရယ်
။ဒီကိစ္စက follow up ပေါ့လေ။ပထမတစ်ချိန်ဒေါက်တာတန်းထောင်နဲ့အဲ့ဒီအိဒါချုပ်ကိုဝေချိုးနေတုန်းကနိုင်ကိစ္စနဲ့တခါဖြစ်တဲ့အခါကျတော့ကောင်စီနဲ့စကားပြောမိတဲ့အခါကျတော့သူတို့ကကောင်စီကိုလည်းတင်ပါမယ်ဆိုပြီးတော့ကောင်စီကိုလည်းတင်တဲ့အချိန်မှာအဲ့ဒီမှာချိန်ထဲမှာပဲတရားရုံးကိုလည်းအမှုကအော် yes ခံတယ်အမှုကရောက်တဲ့အခါကျတော့ကောင်စီကဝင်လို့မရတော့ဖြစ်သွားတော့ဘူးနော်ဆိုတော့အဲ့တော့ကသူတို့ကဘာပြောလဲဆိုတော့ကျွန်တော်တို့အဲ့ဒီဥပဒေအဲ့လိုရှိမှမသိလို့ပါဆိုတော့ကောင်စီကရှင်းပြတော့အဲ့ဒီမဲ့အချိန်တော်သွားတယ်ပေါ့လေအဲ့ဒီကတော့အခုတော့သူတို့ဒီအစိုးရဖွင့်နေတဲ့မီဒီယာဥပဒေရှိတယ်ဆိုတော့သူတို့သိကြပြီးသားဖြစ်တယ်မန္တလေးရဲ့တွေ့ဆုံမှုတွေလည်းကျွန်တော်တို့ပြည်အောင်စုအစိုးရကိုတိုက်နေကြတယ်ပါလုပ်တယ်ဆိုတော့သူလည်းသိပြီးသားဖြစ်တယ်ဒီမီဒီယာဥပဒေပုံမှန်27မှာဒီမီဒီယာသမားတွေနဲ့ပတ်သက်လို့သုံးတရားတရားမှုပုံလာလို့ရှိရင်ကျွန်တော်ဒီဒီမီဒီယာကောင်စီတို့ရှင်းဦးစွာတိုင်ကြားနိုင်ပြီဆိုတာပါတာပေါ့နော်အဲ့ဒီမှာတိုင်ကြားတဲ့တိုင်မတိုင်ကြားတဲ့မတိုင်လို့ရတာဆိုတော့တပေါ်လို့တက်အောင်တာပေါ့နော်ဆိုတော့အဲ့ကြောင့်မလို့သွားလို့ရတာပေါ့ဥပဒေဥပဒေကြောင့်လာပေါ့ဒါပေမဲ့ဒီမီဒီယာမှာဖော်ပြလို့တခုခုဖြစ်တယ်ဆိုလို့ရှိရင်နံပါတ်၁အနေနဲ့တော့ဒီကိစ္စကတရင်ကမှားကြောင်ဒါမှမဟုတ်လို့ရှိရင်မခိုင်မှားကြောင်ခိုင်မာလို့ဆိုလဲခိုင်မာကြောင့်တက်ပြီးကြောက်ဖို့ဆိုပြီးတော့အရင်စပြီးတော့ကျုပ်ကတော့ဘယ်လိုချင်မှာပါရဆိုလို့ရှင်လေတကယ်ဖြည့်ရှင်းတောင်းပန်ရမယ်ဆိုတာအကျင့်ဝတ်ပါလေပါတယ်အဲ့ဒီ step ကိုတောင်းမလုပ်ခဲနဲ့ခုနကြိုးတဲ့ကောင်းစီဘူးလေမလာဘဲနဲ့အဆင်ကြော်တယ်ဆိုတာကတော့ဒရင်းမီဒါသမားကိုခိရိုက်နေတာစီလူတဲ့သဘောကအရင်တခြားလုံးနဲ့တို့ကြောပါပြန်ပါတယ
်ဒီအပိုင်းအလဲဒမ်းမီဒီယာဂျာနယ်မှာရန်ကုန်တိုင်းဒေသကြီးအစိုးရရဲ့ဗန္နာရေးအသုံးစိတ်နဲ့ပတ်သက်ပြီးဝေဖန်တဲ့ဆောင်းပါးတွေဇက်တိုက်ဖော်ပြခဲ့ပြီးတဲ့နောက်အခုလိုသတင်းတောက်တွေကိုဖန်ဆီးဖို့လာရောက်ရှာဖွေရေးဆိုတဲ့သတင်းထွက်လာတာပါဒါပေမဲ့တရင်းနောက်တွေကိုဖန်ဆီးဖို့လာရှာတာဟာဒီတိုင်းဒေသကြီးအစိုးရရဲ့ဗန္နာရေးဆိုင်ရာအသုံးစိတ်ကိစ္စကြောင့်ဟုတ်မဟုတ်ဆိုတာကိုတော့အခုအချိန်ထိအတိအကျမသိရသေးပါဘူးရှင်